The Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American အသံရဲ့2019ခုနှစ်ဇန်နဝါရီလ20ရက်တနင်္ဂနွေညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်သားညူပါAmerican ပြောင်းစုမှာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ထားတာကိုဆုံးသတ်နိုင်ဖို့သမ္မတ Donald Trump ကသူ့ရဲ့တင်းကျပ်တဲ့လူမှုကြီးကြပ်ရေးမူဝါဒတွေကိုဒီမိုကရက်တွေနဲ့ညှိနှိုင်းမှုအစိုးရဖြူချက်တည်းရစင်သေးတုံးကကန့်လန့်လိုက်ပါတယ်။အာဖဂန်နိုင်ငံမှာတော့လာမယ့်သမ္မတယူကောက်ပွဲအတွက်အစိုးရပြုမှုလုပ်ငန်းစဉ်တွေလုပ်နေရမှာအခုတနင်္ဂနွေနေ့မှာဆုံးသတ်သွားပြီဖြစ်ပါတယ်။ကွန်ဂိုနိုင်ငံမှာတော့အခုတနင်္ဂနွေနေ့အစောပိုင်းကဖွဲ့စည်းပုံဆိုင်ရာတရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်ယူကောက်ပွဲဆိုင်ရာအကြက်တဲကြီးအတော်လေးနက်နက်ချက်ချင်းအခြေအနေအထိကိုရောက်လာပါတယ်။စရတီထိတ်တဲအောင်နိုင်ငံတကာသတင်းတွေကိုကိုနိုင်တဲ့အတူကြီးညာတွေ့ပြီးသွားလို့ရှိပါတယ်မစင
်ဟုတ်ကဲ့ပါရှင်ဒီတနေ့ခုနေညနေခင်းသောတာရှင်တွေနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကရင်ပြည်နယ်ဖပွန်ခရိုင်ဖပွန်မြို့နယ်ပေါ်ခဲစုကြီးရွာပတ်ဝန်းကျင်ဒေသလမ်းပန်းဆက်သွယ်ရေးကောင်းမှုတပ်မတော်ကလမ်းဖောက်နေတာနဲ့ပတ်သက်လို့ KNU တပ်မဟာ၅ဘက်ကတတ်မှတ်ထားတဲ့နေမြေကျော်လွန်နေဆိုပြီးထိတွေ့ပစ်ခတ်မှုတွေရှိခဲ့တဲ့အပေါ်မှာ
အပြစ်ခတ်ရစေးကာလမှာသူတို့နေရမဲ့ဒီကနေတော့တို့တို့သွားလာမယ်လမ်းကြောင်းရဲ့ area ရဲ့ဒါများဟိုအစားတဲကသူတို့ဟိုတော့ဘောအတိပေးသမှတ်ပေးထားလိုက်တယ်လေဒါပေမဲ့သူတို့ကအဲ့ဒီချက်ကျော်လုံပြီးတော့သွားတဲ့ပုံမှာဒီခက်ရလူတွေနဲ့ချစ်ချစ်
ကရင်မျိုးသားလွတ်မြောက်ရေးတပ်မဟာ၅တပ်ရင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးစောကလဲထူပြောသွားတာပါသတင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရမှာမယ်ဒီသတင်းနဲ့အတူအခြားစိတ်ဝင်စားပွဲနိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန်ဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင
်။အမေရိကန်ပြည်အောင်စုမှာဆိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ထားတာကိုအဆုံးသတ်နိုင်ရေးကြိုးပမ်းမှုတစ်အနေနဲ့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့တင်းကျပ်တဲ့လူမှုကြီးကြပ်ရေးမူဝါဒတွေကိုဒီမိုကရက်တီနဲ့ညှိနှိုင်းမှုအတွက်အစိုးရပြုချက်တည်းရစတိန်နေတို့ကကန့်လှန့်လိုက်ပါတယ်။ဒါပေမဲ့လည်းသူ့မိကွန်းမပြောခင်ကတည်းကကိုပဲအတိုက်ခံဒီမိုကရက်ပါတီဘက်ကဒီကန့်လှန့်ချက်ကိုပယ်ချပြီးသားပါရထားတဲ့ဆူရလုပ်ငန်းတွေကိုအရင်ပြန်ဖွင့်တော့မှညှိနှိုင်းမှုတွေလုပ်နိုင်မယ်ဆိုပြီးတော့ဒီမိုကရက်ဘက်ကတုံ့ပြန်ထားပါတယ်။အခုဒီသူ့ရဲ့ကမ်းလှမ်းချက်ကိုတိုက်ခံဘက်ကလူလူလာလာထောက်ခံကြလိမ့်မယ်သူမျှော်လင့်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကစနေနေ့ကသူ့ရဲ့ကမ်းလှမ်းချက်မိကုံးမှာပြောပါတယ်။ဒါပေမဲ့လို့သူ့ရဲ့ခေါ် Radical Left ဒီလဝဲအစွန်းရောက်တွေရဲ့အယူအဆဒီနေဆက်ကိစ္စမှာလွှမ်းမိုးတာကိုသူအဖြစ်ခံမှာမဟုတ်ဘူးလို့တော့သတိပေးပြောခဲ့ပါတယ်။စနေနေ့နေ့လယ်ပိုင်းကတော့အင်ပီရိုကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တဲ့မိကုံးနဲ့မှာလူမှုကြီးကြပ်ရေးကင်တွေထိန်းချုပ်ဖို့အတွက်ဖရယ်ဝင်တဲ့နောက်ထပ်2950ထပ်ထားပြီးတော့290ကီလိုမီတာရှည်ရှိတဲ့မက္ကဆီကိုနယ်စပ်မှာတံမလီတတိုင်းခရီးအတွက်ဒေါ်လာ 5.8 ဘီလီယံဆိုပြီးထားပါတယ်။အပြန်လန်အားဖြစ်တော့လူမှုကြီးကြပ်ရေးနဲ့ပတ်သက်တော့သူ့ရဲ့မူလရုံးကဖြတ်သိမ်းမှုရထားတဲ့အစီအစဉ်နှစ်ခုကိုတော့ပေးယူလုပ်မယ်ဆိုပြီးတော့ကန့်လန့်ထားပါတယ်။ဒက်ကာလို့ခေါ်တဲ့အမေရိကန်ပြည်ထောင်စုတဲကိုကလေးဘွားမှာရောက်ရှိလာသူတွေကိုအကာအကွယ်ပေးအစီအမံနဲ့TPS လို့ခေါ်တဲ့ဒီလက်တီအမေရိကနဲ့အာဖရိကနိုင်ငံချို့ကရွှေ့ပြောင်းသူတွေကိုအကောက်အွယ်ပေးထားတဲ့ဒီအစီအစဉ်တို့ဖြစ်ပါတယ်။ပတီနီယက်ကကူစလေရီပြင်ဆင်ရေးဆွဲထားတဲ့ Bridge at Adia Dreamers လို့လည်းခေါ်တဲ့ဒီအမေရိကန်ကိုကလေးဘွားမှာတရားမဝင်ရောက်လာခဲ့တဲ့သူစုစုပေါင်း 9,400 ကိုအလုလုခွင့်ဆက်ပေးထားပြီးတော့အလုလုခွင့်ရုပ်သိမ်းခံရလို့ရှင်လဲထန်းနေပြန်ပို့မဲ့ရေးကနေပြီးတော့၃နှစ်ဆိုင်းငံ့ထားပြီးမှဖြစ်တယ်လို့ဆိုပါတယ်။သမ္မတ Trump အပါအဝင်ဒီ conservative အယူဆရှိသူတွေဟာဒီအစီအစဉ်တွေကိုရပ်ပစ်ဖို့အတွက်မူလကသဘောထားရှိထားတာပါ။ဒါပေမဲ့လည်းအခုလိုကန့်လန့်ချက်မေကွန်းလေးမပြောခင်လေးမှာပဲအောက်လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့ Nancy Pelosi ကဒီကန့်လန့်ချက်တွေဟာမူလကတည်းကသူတို့ကန့်ကွက်ထားတဲ့ကန့်လန့်ချက်တွေဖြစ်တာမို့လို့လက်မခံနိုင်ကြောင်းနဲ့အခုသမ္မတရဲ့ကြိုးပမ်းမှုဟာစည်ရင်းစည်တနာကောင်းတဲ့လုပ်တာမဟုတ်ဘူးဆိုပြီးတော့တုံ့ပြန်ပါတယ်။ California ပြည်နယ်ကအောက်လွှတ်တော်အမတ်တူဖြစ်တဲ့ Ted Lieu ကတော့အစိုးရလုပ်ငန်းတွေရပ်ထားတာကိုနီးနာတစ်ခုအနေနဲ့သုံးပြီးတော့ညှိနှိုင်းတာမျိုးကိုသူတို့အနေနဲ့လက်မခံတဲ့အကြောင်းအရင်ဆုံးကတော့ဒီအစိုးရလုပ်ငန်းတွေအားလုံးကိုပြန်ဖွင့်ပေးရမယ်ဆိုပြီးတော့တောင်းဆိုထားပါရခင်ဗျာ
American သမ္မတ Donald Trump ဟာ American Mexico နယ်စပ်တိုင်းတိဆောက်ဖို့ဒေါ်လာ 9.8 ဘီလီယံရဖို့အတွက်အပေးယူလုပ်တဲ့အနေနဲ့ဒါကာလို့ခေါ်တဲ့ American ပြည်ထောင်စုကိုကလေးဘွားကလေးကရောက်ရှိလာခဲ့ကြတဲ့သူတွေကိုအကောက်အွယ်ပေးဖို့အတွက်3,000,000 ပေးသွားမယ်ဆိုပြီးတော့ကမ်းလှမ်းလိုက်ကြောင်း American သတင်းမီဒီယာတွေကပြောကြားလိုက်ပါတယ်သမ္မတ Trump ဟာမနေ့စနေနေ့ညနေပိုင်းကတိုင်းပြည်ကိုမိန့်ခွန်းပြောကြားခဲ့ပါတယ် Dream Act လို့အတူကောက်ခေါ်တဲ့ပြည်ပကနေတရားဝင်စာရွက်စာတမ်းမရှိဘဲငငယ်ကလေးကမိဘတွေနဲ့ရောက်ရှိလာကြတဲ့ကလေးငယ်တွေဖွံ့ဖြိုးတိုးတက်ရေးနဲ့ပညာရေးနဲ့ဆိုင်တဲ့အုပ်တွေကိုကွန်ဂရက်လွှတ်တော်ကအချိန်မများစွာအတိမပြုခဲ့ပြီးတဲ့နောက်2012ခုနှစ်ဇွန်လမှာသမ္မတဥပမာကဒါကာအစီအစဉ်ကိုအုပ်ချုပ်ရေးအမိန့်နဲ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီဒါကာအစီအစဉ်နဲ့ Dream Act အောက်မှာရှိနေတဲ့လူငယ်တွေကိုတော့ Dreamers လို့ခေါ်ကြတာပါ။ မူလကတော့ဒီအစီအစဉ်အရအမေရိကန်ပြည်ထောင်စုတဲကိုအသက်16နှစ်မပြည့်ခင်ဒါမှမဟုတ်2009ခုနှစ်ကျော်လာမတိုင်ခင်တရားဝင်ဆောင်ရွက်စာတမ်းမရှိဘဲဝင်ရောက်လာတဲ့ရွှေပြောင်းခြေချနေထိုင်သူတွေဟာသူတို့နိုင်ငံကိုပြန်ပို့မခံရဘဲနှစ်နှစ်တစ်ကြိမ်တက်တန်းတိုးနိုင်တဲ့အလုပ်လုပ်ကံကွင်းကိုလည်းဒီဟာအရအခွင့်ပြုထားတာဖြစ်ပါတယ်အမေရိကန်နိုင်ငံမှာ2009ခုနှစ်ကစပြီးတော့တောက်လျှောက်နေတဲ့သူတွေကိုပဲဒီအစီအစဉ်အရအကျုံးဝင်တာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာလာမယ့်သမ္မတရွေးကောက်ပွဲအတွက်အစိုးပြုမှုလုပ်ငန်းစဉ်တွေလုပ်နေရမှာအခုတနင်္ဂနွေနေ့မှာဆုံးသက်သွားပြီဖြစ်ပါတယ်။သမ္မတအရှရက်ဂန်နီနဲ့သူ့ရဲ့မဟာမိတ်ညွန်မောင်းအဖွဲ့တွေကအဗ်ဒူလာတို့ဟာသမ္မတကူစလေလောင်စင်းနဲ့ပါပါဝင်နေကြပါတယ်။အခုလိုရွေးကောက်ပွဲလုပ်ငန်းတွေမစခင်ဒီကနေ့မနက်ပိုင်းအစောပိုင်းမှာတော့အာဖဂန်ရှေ့ပိုင်းမှာရှိတဲ့ local KI နဲ့မှာအစိုးရရေနံတစ်ခုကိုတေခံကားပုံးခွဲတိုက်ခိုက်မှုကြောင့်လူညွန်းဝန်ထမ်း၈ဦးထက်မနည်းသေဆုံးခဲ့ရပါတယ်။သမ္မတရွေးကောက်ပွဲလုပ်ဖို့ကတော့ဇူလိုင်လ20ရက်နေ့မှာတက်မှတ်ရထားပါတယ်။အဖကမှာကျင်းပခဲ့တဲ့အရင်ရွေးကောက်ပွဲတွေမှာဖြစ်ခဲ့တဲ့အမှားယွင်းတွေမျိုးထပ်မဖြစ်ဖို့ပြုပြင်ပြောင်းလဲမှုလုပ်ဖို့ကလည်းအားနည်းနေတာကြောင့်မလို့ရွေးကောက်ပွဲကိုအတော်လေးစောင့်ကြရမယ့်အနေအထားမှာရှိနေပါတယ်။ဒါပေမဲ့လို့ရွေးကောက်ပွဲရက်ကိုမူလဧပြီလ20ရက်နေ့စာဇူလိုင်အထိကိုရွှေ့ထိုင်းထားပြီးမို့လို့ပို့ပြီးတော့စီစဉ်ကြရတယ်ပြဿနာတွေကိုဖြေရှင်းနိုင်လိမ့်မယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကတော့မျှော်လင့်ထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလလွှတ်တော်ရွေးကောက်ပွဲတွေအတွင်းမဲမတမာမှုတွေရှိခဲ့တဲ့စီမံခန့်ခွဲမှုအားနည်းချက်တွေရှိခဲ့တယ်ဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ဟာအတော်လေးကိုဝေဖန်ခံခဲ့ရတာဖြစ်ပါတယ်။
မက္ကဆီကိုနိုင်ငံလေပိုင်းမှာထောက်ကြနေကရေနံပိုက်လိုင်းပေါက်ခွဲမှုကြောင့်83ယောက်ထပ်မံတည်ဆုံးခဲ့တယ်လို့ဟေဒါဂိုပြည်နယ်အုပ်ချုပ်ရေးမှူးကစနေနေ့ကပြောကြားလိုက်ပါတယ်။ဒါပြင်ဒဏ်ရာရတဲ့သူအရေအတွက်ဟာ84ယောက်ထပ်မံရှိတယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးအိုမာဖိုင်ယက်ကမြို့တော်မက္ကဆီကိုစစ်တီမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ဟေဒါဂိုပြည်နယ်ကရေနံပိုက်လိုင်းကနေရေနံတွေတရားမဝင်ခိုးယူနေတဲ့သူတွေကြောင့်ပိုက်လိုင်းယူဆိုင်နာနဲ့ပေါက်ခွဲမှုဖြစ်ပေါ်ခဲ့တာလို့မက္ကဆီကိုအာဏာပိုင်တွေကပြောပါတယ်။ဗီဒီယိုတစ်ခုမှာတော့ပောက်ကွဲမှုဖြစ်ပွားခဲ့မှာရေနံစီတွေလေးတဲ့ကိုပန်းထွက်သွားပြီးတော့လူတွေကအဲ့ဒီရေနံစီတွေကိုရေပုံးတွေအမိုက်ပုံးတွေစတာရင်းနဲ့လိုက်ပြီးတော့ခံနေကြတာတွေ့ရပါတယ်။ဟက်ဒါဂိုပြည်နယ်အုပ်ချုပ်ရေးမှူးအိုမာဖိုင်ယက်ကတော့ဒီမှာနေထိုင်နေကြတဲ့သူတွေအနေနဲ့ရေနံခိုးယူမှုမှာမပါဝင်ကြဖို့တိုက်တွန်းလိုက်ပြီးတော့ဒီလိုခိုးယူတာတွေဟာတရားမဝင်တဲ့အပြင်ကိုယ့်ရဲ့အသက်ကိုယ်ရောမိသားစုအတွက်ပါအန္တရာယ်ဖြစ်စေတယ်ဆိုပြီးတော့လည်းပြောကြားလိုက်ပါတယ်။မက္ကဆီကိုသမ္မတအန်ဒရေးစ်မန်နျူယယ်လိုပက်စ်အိုဘရာဒေါကလည်းဆိုရအနေနဲ့ဒီပောက်ကွဲမှုဖြစ်တဲ့နေရာကလူတွေကိုအခုညီပေးဖို့ကိုပြောထားပါတယ်။လောင်စာစီခိုးယူမှုတွေကြောင့်မက္ကဆီကိုအစိုးရအနေနဲ့တနစ်ကိုအမေရိကန်ဒေါ်လာ3ဘီလီယံလောက်ဆုံးရှုံးရတယ်ဆိုပြီးတော့လည်းမက္ကဆီကိုအစိုးရကပြောပါတယ်ခင်ဗျာ
။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 3လိုင်းဒိုမီတာ79 kHz 1955နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်ကုန်ကုန်နိုင်ငံမှာတော့အခုတနင်္ဂနွေနေ့အစောပိုင်းဖွဲ့စည်းပုံဆိုင်ရာတရားရုံးရဲ့အဆုံးဖြတ်ကြောင့်ရွေးကောက်ပွဲဆိုင်ရာအကြက်တဲကြီးအတော်လေးနက်နက်ရှန်ရှန်အခြေအနေအထိကိုရောက်လာပါတယ်ရွေးကောက်ပွဲမှာ Felix Tshisekedi ကိုဆွဆွဲထားတဲ့မင်းမတမာမှုတွေကိုဖွဲ့စည်းပုံအခြေခံတရားဥပဒေတရားရုံးကညှင်းဆန်လိုက်ပြီးတော့သူ့ကိုအနိုင်ပေးလိုက်ပါတယ်။တစ်ဖက်မှာတော့ရှင်ပြိုင်ပြက်တူဖြစ်တဲ့ Martin Fayulu ကတော့သူဟာတိုင်းပြည်ရဲ့တရားဝင်ရွေးချယ်ခံထားတဲ့သမ္မတဖြစ်တဲ့ဆိုပြီးတော့ချက်ချင်းကြေညာလိုက်ပါတယ်။ဒါပေမဲ့လည်း Fayulu ကရွေးကောက်ပွဲကော်မရှင်ကပေါက်ကြားလာတဲ့အချက်လက်တွေကိုရည်ညွှန်းပြီးတော့သူဟာအပြတ်အသတ်နိုင်ရခဲ့တယ်လို့ပြောတဲ့အပေါ်မှာဘာအထောက်ထားမှမရှိဘူးဆိုပြီးတော့တရားရုံးကညှင်းဆန်ဆုံးဖြတ်ပါတယ်။ Fayulu ကတော့ဒါဟာဖွဲ့စည်းပုံဆိုင်ရာအာဏာသိမ်းတဲ့လိုရဖြစ်တယ်လို့ဆိုပြီးတော့ကွန်ဂိုပြည်သူတွေကိုလမ်းတွေပေါ်ထွက်ငြင်းငြမ်းနဲ့ဆန္ဒပြကြဖို့တိုက်တွန်းလိုက်ပါတယ်။လူကြိုက်များခဲ့တဲ့ကွလွန်သူအရင်အတိုက်ခံခေါင်းဆောင်ဟောင်းအီတီနီရဲ့တားဖြစ်သူရှီစကီတီရဲ့တမရကျန်းစုပွဲကိုတော့လာမယ့်အင်္ဂါနေ့မှာပြုလုပ်ဖို့ရှိနေပါတယ်။သူ့ရဲ့ထောက်ခံသူတွေကတော့တရားရုံးအပြစ်မှာစုဝေးပြီးတော့သူ့ကိုဂုဏ်ပြုနေပါတယ်။အခုလိုတရားရုံးဆုံးဖြတ်ချက်ထွက်မလာခင်မှာလဲရှီစကီတီကိုထောက်ခံသူတွေဟာမြို့တော်လမ်းတွေပေါ်မှာထွက်ပြီးတော့ကွန်ဂိုပြည်သူတွေအတွက်ကွန်ဂိုနိုင်ငံဆိုတဲ့စာရင်းတွေကိုကင်ပြီးတော့ထွက်ဆန္ဒပြခဲ့ကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရဖို့အတွက်ဆောင်ရွက်တဲ့နေရာမှာအစုဖွဲ့အားလုံးပါဝင်ပတ်သက်နိုင်တဲ့တရားဝင်မှုရဖို့အတွက်လှုံ့ဆော်သွားဖို့ပိုင်းဖြတ်ထားတယ်လို့အမေရိကန်ကပြောကြားလိုက်ပါတယ်။အာဖဂန်ပြန်လည်တင်းမြဲရေးဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်ဇာမယ်ခါလီဇက်ကစနေနေ့ကတွစ်တာကနေအခုလိုပြောကြားလိုက်တာဖြစ်ပါတယ်။သူပါဝင်အာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲတောင်းဆိုရှိသူတွေဟာအာဖဂန်တာလီဘန်ကိုယ်စားလှယ်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေပါကစ္စတန်နိုင်ငံမှာနောက်တစ်ကြိမ်ကျင်းပနိုင်ဖို့အတွက်စီစဉ်နေကြတာပါ။ခလီဇာဟာပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးတမီးညာဂျန်ဟောနဲ့တွေ့ဆုံခဲ့ပြီးတော့တာလီဘန်ဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့လကယူအေနိုင်ငံမှာခလီဇာဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့နောက်ဆုံးအကြိမ်တွေ့ပြီးခဲ့တဲ့ကအာဖဂန်တာလီဘန်တွေက သူတို့ရဲ့ကိုယ်စားလှယ်အဖွဲ့ကိုထပ်ပြီးတော့ဆေးလွတ်ဖို့တွန်းဆုံနေတာဖြစ်ပါတယ်။တာလီဘန်တွေကတော့အမေရိကန်နဲ့နေတိုးတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံတွေကနေပြန်ထွက်ပြီးတော့သူတို့နိုင်ငံတွင်းကနိုင်ငံရေးအမြင်မတူကွဲပြားတာတွေကိုသူတို့ဘာသာသူတို့ဖြေရှင်းခွင့်ပေးဖို့အဓိကတောင်းဆိုထားပြီးတော့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာဒီကိစ္စကိုမဆွေးနွေးလိုပဲနောက်ပြန်ဆုတ်နေတယ်လို့တာလီဘန်တွေကဆွဆွဲနေပါတယ်။အမေရိကန်ဆိုရဘက်ကတော့တာလီဘန်တွေအနေနဲ့အာဖဂန်ဆိုရနဲ့တိုက်ရိုက်ဆွေးနွေးပြောဆိုဖို့ကိုတိုက်တွန်းလိုက်ပြီးတော့တာလီဘန်တွေကတော့အာဖဂန်ဆိုရဟာအမေရိကန်ရဲ့ရုပ်သေးအစိုးရဖြစ်တယ်ဆိုပြီးတော့တိုက်ရိုက်ပြောဆိုဖို့ကိစ္စကိုလက်မခံဘဲညှင်းဆိုနေပါတယ်ခင်ဗျာ
။ Syria နိုင်ငံမြို့တော်မှာပေါက်ကွဲမှုတစ်ခုဖြစ်ပြီးတော့အဲ့ဒါဟာအကြမ်းဖက်ဝါဒဆွဲလို့ရဖြစ်တယ်လို့ Syria အစိုးရပိုင်းရုတ်တံကကြေညာသွားပါတယ်။ Damascus တောင်ပိုင်းမှာဖြစ်တဲ့အခုတနင်္ဂနွေနေ့အစောပိုင်းပေါက်ကွဲမှုကြောင့်မလို့ဘလောက်ထိခိုက်မှုတွေရှိလဲဆိုတာတော့အတိအကျမသိရသေးပါဘူး။အဖြစ်ပြက်ဖြစ်တဲ့နေရာကိုလမ်းတွေအလုံးပိတ်ဆို့ထားတယ်လို့ AP သတင်းဌာနကလည်းရေးပါတယ်။စီးရီးယားနိုင်ငံမှာအလားတူဘုံကွဲမှုတွေကြောင့်လူတော်များများထိခိုက်သေဆုံးမှုတွေရခင်ကလည်းရှိခဲ့တာပါ။တဆက်တစ်ပတ်တည်းအမေရိကန်စီးရီးယားနိုင်ငံအကြမ်းဖက်မှုနဲ့ပတ်သက်တဲ့သတင်းကိုတရက်ကိုတက်ဆက်လိုပါရယ်။အမေရိကန်နိုင်ငံဒလဝဲပြည်နယ်ဒိုဗာလေးရက်အခြေစပ်စခန်းကိုပြန်လည်ရောက်လာတဲ့စီးရီးယားကအသေခံဘုံကွဲမှုမှာကြာဆုံးခဲ့တဲ့အမေရိကန်နိုင်ငံသားတွေရဲ့ရုပ်လောင်းတွေကိုသမ္မတဒေါ်နယ်ထရမ့်ကစနေနေ့ကတွားရောက်ဂုဏ်ပြုပါရယ်။2015ခုနှစ်မှာစီးရီးယားနိုင်ငံကိုအမေရိကန်တပ်တွေဝင်ရောက်ခဲ့ခြင်းကစပြီးတော့အမေရိကန်တပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာဟာဒီချိန်သေဆုံးမှုအများဆုံးဖြစ်ပါတယ်။ Syria ကိုဆစ်လွတ်ထားတဲ့ American တပ်ဖွဲ့တွေကိုပြန်လည်ခေါ်ယူဖို့သမ္မတ Trump ပြင်ဆင်နေတဲ့အချိန်မှာပဲခုလိုတိုက်ခိုက်မှုဖြစ်တာပါ။အရက်သား Scott A. West ရုပ်အလောင်းကို C-17 စစ်လေယာဉ်ပေါ်ကနေပြီးတော့ဒီစောင့်နေတဲ့ Vanguard စီကိုတည်သွားတဲ့အချိန်မှာသမ္မတ Trump ကညီတဲ့စွာရက်ပြီးတော့အလေးပြုပါတယ်။ Syria နိုင်ငံမြောက်ပိုင်း Manbij မြို့မှာဗိုလ်တုံးတွေကဘုံခွဲတိုက်ခိုက်မှုကြောင့်လူ19ဦးထက်မနည်းသေဆုံးပြီးတော့ကာကွယ်ဌာနရဲ့စစ်စီရင်ဆိုင်ရာထူးလက်ထောက်ဖြစ်တဲ့ Scott A. Walls အပါအဝင်6 American 3ဦးလည်းတည်ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ
။မနေ့စနေနေ့ကတော့အမျိုးသမီးချီတက်ဆန္ဒပြပွဲတွေကိုကမ္ဘာတော်မှာပြုလုပ်ခဲ့ပါတယ်။အခုလိုအမျိုးသမီးချီတက်ဆန္ဒပြပွဲကိုလှုပ်တာဟာဒီနှစ်နဲ့မှဆိုရင်30ဆလိုက်ရှိသွားပြီဖြစ်ပါတယ်။ပထမအချိန်ကတော့2019ခုနှစ်က American သမ္မတ Donald Trump ကျန်းသစ္စာကျင်းဆိုပြီးနောက်တစ်ရက်မှပဲကျင်းပခဲ့တာပါ။ Washington DC မှာမနေ့ကလှုပ်ခဲ့တဲ့ချီတက်ဆန္ဒပြပွဲကတော့လွန်ခဲ့တဲ့နှစ်နှစ်ကချီတက်ဆန္ဒပြပွဲလောက်တော့မကြီးခဲ့ပါဘူးခင်ဗျာ။
ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုသားညဦးနဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းလေးမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်ကရင်ပြည်နယ်ဖားပွန်ခရိုင်ဖားပွန်မြို့နယ်ဘော်ဆဲခိုကျေးရွာအနီးဘော်ဆဲခိုလွဲမှုပလောလန်ဘော်ဆဲခိုယွန်းစလင်းလမ်းတွေအနီးမှာတတ်မှတ်ထားတဲ့နယ်မြေနဲ့တိုးချဲ့မှုတွေလှုပ်လာတဲ့အတွက်ကရင်အမျိုးသားလွတ်မြောက်ရေးတပ်တပ်မဟာ9ရဲ့လက်ရောက်ခံတပ်နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNU ဘက်ကပြောဆိုခဲ့ပါတယ်မြန်မာတပ်မတော်ဘက်ကလည်း KNU အဖွဲ့အနေနဲ့ဒေသဖွံ့ဖြိုးရေးနဲ့လမ်းပန်းဆက်သွယ်မှုကောင်းမွန်ရေးဆောင်ရွက်နေမှုလုပ်ငန်းတွေကိုနှောက်ယှက်ပစ်ခတ်တာတွေရှိတယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ PNP နဲ့ဖားပုံခရိုင်ဖားပုံမြို့နယ်ဘော်ဆဲခိုကြီးရွာနဲ့ပတ်ဝန်းကျင်ဒေသဖွံ့ဖြိုးတိုးတက်ရေးလမ်းပန်းဆက်သွယ်ရေးကောင်းမွန်ရေးတို့အတွက်ဘော်ဆဲခိုလွဲမှုပလောလန်ဘော်ဆဲခိုယွန်းစလင်းလမ်းတို့ကိုတပ်မတော်ဘက်ကလမ်းဖောက်လုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့ KNU တပ်မ၅ဘက်ကသတ်မှတ်ထားတဲ့နေမြေထက်ကျော်လွန်ခဲ့တယ်ဆိုပြီးထိတွေ့ပစ်ခတ်မှုတွေရှိခဲ့ကြောင်းကရင်မျိုးသားလွတ်မြောက်ရေးတပ်တပ်မ၅တပ်ရင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးစောကလေတို့ကအခုလိုပြောပါတယ
်ဒီအပြစ်ခရဆဲရေးကာလမှာသူတို့နေရမဲ့နေရဲ့နောက်ပြီးတော့သူတို့သွားလာမဲ့လမ်းကြောင်းရဲ့ area ရဲ့ဒါများဟိုအစတဲကသူတို့ဟိုတော့အပြစ်ပေးသတ်မှတ်ပေးထားလိုက်တယ်လေအမေကတော့အဲ့ဒီချက်ကျော်လုံပြီးတော့သွားတဲ့ပုံမှာဒီခေတ်ကလူတွေနဲ့ထိတွေ့ပြီးတော့ဟိုတက်ခွဲငယ်လေးနေဖြစ်တာပေါ့
တမတော်ဘက်ကတော့နှစ်စဉ်လမ်းဖောက်လို့ပြုပြင်နေတာတွေအုတ်ချုပ်မှုကိစ္စတွေကိုစောင့်ရဲမှဖြစ်တဲ့အကြောင်း KNU အဖွဲ့ကအကြောင်းကြားထားတယ်လို့ဆိုပါတယ်ဇန်ဝါရီလ18ရက်နေ့နေ့လယ်ပိုင်းမှာတော့ဘော်ဆဲကိုလွဲမှုပလောလန်ပြုပြင်ဖောက်လို့နေတဲ့မြေထိုးဆက်ကိုလုံခြုံရေးစောင့်ရဲပေးနေတဲ့တပ်ဖွဲ့ဝင်တွေကို KNU အဖွဲ့ကနေအင်အား၄ဦးခန့်နဲ့လာရောက်ပစ်ခတ်ခဲ့ကြောင်းဇန်နဝါရီလ18ရက်နေ့မှာတော့ဘော်ဆဲကိုကြီးရွာရဲ့အရှိဘက်၃မှန်ခန့်အကွာမှာ KNU ဖွဲ့ကထောင်ထားတဲ့ကားမိုင်းတစ်လုံးကိုနင်းမိပောက်ကွဲခဲ့ပြီးတပြိုင်နက် KNU ဖွဲ့ကအင်အား20ဦးခန့်ကလက်နက်ကြီးလက်နက်ငယ်တွေနဲ့နှောက်ယှက်ပစ်ခတ်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ခဲ့ပြီးဒီဖြစ်စဉ်အတွင်းတပ်မတော်ဘက်မှစစ်သည်တအူးကြဆုံးခဲ့ပြီးမော်တော်ယာဉ်တစ်စီးပျက်စီးဆုံးရှုံးခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ် KNU ဘက်ကတော့တိုက်ပွဲဖြစ်တာမှန်ကန်တယ်ဆိုတာကိုအတည်ပြုခဲ့ပြီးအကြအဆုံးအခြေအနေတွေကိုတော့မသိရသေးဘူးလို့ဆိုပါရစေ။ 年年拆迁目的十六万美元，所以呢，十比多在玻璃贴了那地将标标完
的。你路没有走过那边嘛？你路啊，面南边的南郊山嘛的南郊菜角路边了，我龙山里面走路去了，现在哦，屁股木的屁股了，拉拉了，我心里嘛的。
第二天你讲嘞，今年有大马啊，大马桥。但嘛，你都能来提对目的去个吧嘞？但嘛，阿别讲咯，你嘛，咱们老家都是农民，对事业偏心目的呢。咱跑了目的，我偏偏常常赶快起来，咱们下来去吧嘞。第一对，第二对，你对嘛？你嘛，咱们老呢，既然有咱嘛，阿如何再不离去吧个吧嘞？啊，所以呢，既然有如何，那唱生的苦呢嘛？那也是以那么依托个比，那唱生阿苦呢嘛？但那眼路别开，再开不也是以得保住啥结果？那么依托个吧嘞先。
မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်မြန်မာပိုင်းရဲ့တင်းနေနေညနေခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုနိုင်ငံတကာသတင်းလွှာတွေကိုနှားဆင်ရပါမယ်။လာမယ့်နှစ်တွေအတွင်းလျှက်စစ်ကားတွေထုတ်လုပ်မှုဟာအကြီးအကျယ်တိုးတက်လာမယ့်အခြေအနေရှိနေတဲ့အကြောင်းကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ညဉ့်ဉန်းမှုတွေကိုစိုးရိမ်တာတွေကမ္ဘာအနှံ့မှာတိုးလာတဲ့အတွက်လည်းလျှက်စစ်ကားတွေဟာရုပ်ကျွင်းလောင်စာသုံးမဲ့ရင်တွေအစားထိုးဖြစ်သုံးလာနိုင်တာပါ။ဒါပေမဲ့လည်းရောင်းစည်းကမြင့်လွန်းတာကစိန်ခေါ်မှုတစ်ခုအနေနဲ့ရှိနေသေးတဲ့အကြောင်းကို Steve Baragona သတင်းပေးပို့ထားတာကိုကိုငင်းညန်းကတင်ပြပေးပါမယ်ရှင်
။နိုဝင်ဘာလတုန်းကချီလီနိုင်ငံကိုလျှက်စစ်ဘတ်ကားတရာရောက်လာပါတယ်။သမရ Sebastian Pinera ကမြို့တော်ဆန်ဒီယေဂိုမှာကြိုဆိုမိန့်ခွန်းပြောခဲ့ပါတယ
်။ချီလီ
နိုင်ငံဟာကိုယ့်ဘာသာကိုပြောင်းလဲမှာပါ။တရုတ်ပြည်ရင်ကမ္ဘာပေါ်မှာအရင်သွေးအကောင်ဆုံးလျှက်စစ်ဘတ်ကားတွေစီးရနိုင်ငံဖြစ်စေရပါမယ
်။ Costa Rica နိုင်ငံမှာလည်းလျှက်စစ်ကားတွေဟာနိုင်ငံအတွင်းအစိုးရရဲ့ကာဗွန်ထုတ်လုပ်မှုလျှော့ချရေးအဓိကတော့ချက်ဖြစ်လာပါတယ်။လျှက်စစ်ကားထုတ်လုပ်သူတွေကလာမယ့်နှစ်တွေမှာပိုရောင်းကောင်းမယ်လို့မျှော်လင့်နေတဲ့အကြောင်းရောင်းချသူမာရီယာနိုအဗာလိုစ်ကပြောပါတယ်
။ Creo que por ahí escuchamos de una proyección.
ကျွန်တော်တို့2030အတွက်ခန့်မှန်းထားတာကိုကြားပြီးနေမှာပါ။ကား90ရေခဲနှုန်းကလျှက်စစ်ကားတွေဖြစ်လာမယ်လို့ထင်ပါတယ်။ဒီကနေ့မှာတော့တနင်္ဂနွေလုံးလျှက်စစ်ကား6လောက်ရှိပါတယ်။နောက်နှစ်ကျရင်တော့အဲ့ဒီထက်3ဆ4ဆလောက်များလာမှာပါ
။ရာသီဥတုပြောင်းလဲမှုကိုစိုးရိမ်လာတာနဲ့အမျှကားတွေ၊ဘတ်စ်ကားတွေ၊စကူတာ၊ဆိုက်ကယ်အသေးလေးတွေအပါအဝင်လျှက်စစ်ယာဉ်တွေဟာကမ္ဘာနေရာအနှံ့မှာတိုးပွားလာနေပါတယ်။တည်ယူပို့ဆောင်ရေးလုပ်ငန်းဟာကမ္ဘာဖန်လုံအိမ်တန်းခွေ14ရာခိုင်နှုန်းကိုထုတ်လွှင့်နေတာပါ။ရေနံသုံးဆွဲမှုတွေဟာလည်းကမ္ဘာအနှံ့တိုးလာနေသလိုလေထုညဉ့်ဉန်းမှုကလည်းလိုက်တိုးနေပါတယ်။ဒါကြောင့်လည်းမီးခိုးမြူများတဲ့မြို့ကြီးတွေမှာလျှက်စစ်ကားသုံးဖို့ဆွဲဆောင်မှုတွေများလာတယ်လို့ Atron လျှက်စစ်ကားကုမ္ပဏီကစတာရှိချက်ကရာဘူတီကပြောပါတယ
် These are all pollution free vehicles
ဓာရီအားလုံးဟာညဉ့်ဉန်းမှုကင်းစင်စေတဲ့ယာဉ်တွေပါဓာရီကိုသုံးတဲ့ကုန်ကြမ်းဆီကလည်းဓာတ်ဆီဒီဇယ်တွေထက်ဆိုင်တက်တာပါတယ
်သုံးဆွဲစရိတ်တက်တာတဲ့အကြောင်းကလည်းဓာတ်အားသွင်းတာကဓာတ်ဆီဒီဇယ်ထည့်တာထက်ပိုတက်တာလို့ပါလျှက်စစ်မော်တာထိမ့်သိမ့်စရိတ်ကလည်းတက်တာပါတယ်ဒါပေမဲ့လည်းလျှက်စစ်ကားတွေဟာဝယ်ယူရတဲ့စရိတ်ကဓာတ်ဆီဒီဇယ်ကားတွေထက်ဈေးကြီးပါတယ်အစိုးရအထောက်ပံ့ကကမ္ဘာပေါ်မှာလျှက်စစ်ကားတွေရောင်းကောင်းစေတာပါနော်ဝေနိုင်ငံမှာရောင်းရတဲ့ကားအသစ်၃ပုံ၃ပုံလောက်ကလျှက်စစ်ကားတွေဖြစ်ပြီးတော့အခွန်လျှော့ပေးတာကလည်းရောင်းကောင်းစေတဲ့အချက်တစ်ခုဖြစ်တယ်လို့လျှက်စစ်ကားမောင်းသူခရစ်ရှန်ဘူးကပြောပါတယ
်။ We can park for free we drive
ကျွန်တော်တို့ကားရက်ခက်ကအခမဲ့ပါမြို့ရင်းကိုလည်းအခမဲ့ဝင်လို့ရပါတယ်။ဒီကားအင်ဂျင်ရွယ်စားနဲ့ရှင်ပေးရတဲ့ငွေကအစိုးရအကူအညီတွေကြောင့်ရောင်းနေသွားပါတယ်။ဒါကအကျိုးသက်ရောက်မှုလည်းအများကြီးရှိပါတယ
်။ဒါပေမဲ့လည်းအစိုးရဟာအခုလိုလျှော့ပေးထားတာတွေတချို့ကိုပြန်ရုပ်သိမ်းနေပါတယ်။တချို့ကတော့2021မှာတက်တန်းကုန်ဆုံးမှာပါ။ဒါကြောင့်လဲလျှက်စစ်ကားဟာအရင်ကလောက်ဆွဲဆောင်မှုရှိတော့မှာမဟုတ်ဘူးလို့ကားပိုင်ရှင်အိုက်ဒါဗင်ဟိုးကပြောပါတယ
်။ If it's the same as a normal car, I wouldn't consider it.
ဒီကားကတခြားပုံမှန်ကားတွေလိုပဲဆိုရင်တော့မစဉ်းစားပါဘူး။ဒါပေမဲ့အခုချိန်မှာအခွန်ကောက်တွေနဲ့အားသွင်းတာတွေလျှော့ထားတာကြောင့်သိပ်ဈေးပေါ်နေပါတယ်။ဒါကြောင့်အခုချိန်မှာလျှက်စစ်ကားဝယ်တာသိပ်ကောင်းပါတယ်။ဒါပေမဲ့လည်းအစိုးရကဒီလိုအထောက်ပံ့တွေပြန်ရုပ်သိမ်းမယ်ဆိုရင်တော့တမျိုးဖြစ်မှာပါ။
ဘက်ထရီရဲ့ကုန်ကျစရိတ်ကလည်းတော်တော်ကြီးနည်းသွားပါတယ်။ဒါပေမဲ့လည်းလျှက်စစ်ကားတွေရဲ့တန်ဖိုးဟာ ရိုးရိုးကားတွေရဲ့တန်ဖိုးနဲ့2030မတိုင်ခင်အထိတော့ရှင်နိုင်မှာမဟုတ်ဘူးလို့ခန့်မှန်းထားပါတယ်။အစိုးရရည်မှန်းချက်တွေပြည့်မီဖို့အကူအညီတွေလိုမယ်လို့နော်ဝေလျှက်စစ်ကားအဖွဲ့ကStay Fight the Line ကပြောပါတယ
် We're supposed to be
2025ရောက်ရင်လျှက်စစ်ကားတွေရာဈေးကွက်ဝေစုတရားရခိုင်လုံးရပါမယ်အဲ့ဒီရည်မှန်းချက်ရောက်ဖို့ဇွဲရှိဖို့လိုပါတယ
်ကဘာအနှံ့ငင်းညမ်းမှုတွေဈေးပေါပေါနဲ့လုံးလို့မရတဲ့အချိန်အထိလျှက်စစ်ကားတွေဟာအစိုးရရဲ့အကူအညီလိုပါတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
ကိုငင်းကြပါရှင် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese.voenews.com ကိုစာရေးသားနိုင်တယ်လို့စာရိုက်ကတစင်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းစီစဉ်စာရိုက်တစ်တာအမှတ်899ရန်ကုန်စာရိုက်ကြီးဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ကမ္ဘာအပူချိန်မြင့်တက်တာမိုးနေလာတဲ့ယောဂဗေဒတွေထူပြောတဲ့အချက်တွေဟာကမ္ဘာကော်ဖီပင်တွေအပေါ်မှာချိန်ချောက်မှုတွေဖြစ်လာနေပါတယ်။အပူချိန်မြင့်တက်လာနေတဲ့ကမ္ဘာရာသီဥတုအပေါ်ခံနိုင်ရည်ရှိစေဖို့အထောက်အကူဖြစ်စေမဲ့တောတောင်တွေထဲကအလေးကျပေါက်တဲ့ကော်ဖီပင်တွေလည်းမျိုးတုံးတော့မဲ့အနေအထားကိုရောက်နေပြီဆိုတာကိုလေ့လာမှုအသစ်တရက်မှာတွေ့ရှိခဲ့ပါတယ်။ VOA သတင်းတောက် Steve Barragona ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြပေးမှာပါရှင်။
သိပ္ပံပညာရှင်တွေရှာဖွေနေကြတဲ့ကော်ဖီမျိုးကိုတော့ကို့အနီးအနားကကော်ဖီဆိုင်တွေမှာတွေ့ရမှာတော့မဟုတ်ပါဘူး။အဲ့ဒီကော်ဖီမျိုးကအာဖရိကတိုက်ကဆီးရီးယားလီယွန်းနိုင်ငံကတောထဲမှာပေါက်တဲ့ရှာပါတဲ့ကော်ဖီမျိုးဖြစ်ပါတယ်။ပူနွေးဆွတ်ဆိုတဲ့ရာသီဥတုရှိတဲ့အာဖရိကတိုက်နဲ့အာရှတိုက်တဝမ်းမှာမတူညီတဲ့ကော်ဖီပင်အမျိုးအစားပေါင်း124မျိုးရှိပါတယ်။ဒါပေမဲ့လည်းအဲ့ဒီအထက်က60ရာခိုင်နှုန်းကတော့မျိုးတုံးမဲ့အနေထားရောက်နေပြီလို့ပရတင်နိုင်ငံ Q တော်ဝင်ရုတ်ခဗေဒဦးရင်ကကော်ဖီသုတေသနဌာနအကြီးအကဲ Aaron Davis ကပြောပါတယ
်။ So the main threat to the world's coffee species.
ကော်ဖီအမျိုးအစားတွေအပေါ်အဓိကချိန်းချောက်နေတာကတော့တစ်တောပြုံးတိမှုဖြစ်ပါတယ်။ကော်ဖီပင်အများစုကတစ်တောတွေထဲမှာသာအမှန်တကယ်ပေါက်ပွားကြတာပါ။
အဲ့ဒီလိုတောတောင်တွေထဲမှာပေါက်တဲ့ကော်ဖီပင်အရင်းတွေကစနစ်တကျစိုက်ပျိုးထားတဲ့ကော်ဖီပင်တွေထက်ရောဂါပိုးရတွေအပေါ်ခံနိုင်ရရှိကောင်းရှိနိုင်ပါတယ်။ဒါမှမဟုတ်ရေခမ်းချမှုတန်းနဲ့မြန်မာတဲ့အပူချိန်တွေကိုပို့ပြီးတော့ခံနိုင်ရင်ရှိတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။ကဘာကြီးမှာအပူချိန်တွေမြန်မာလာတာကြောင့်ခံနိုင်ရင်ရှိမဲ့အဲ့ဒီလိုလက္ခဏာတွေကတိတ်ကိုအရေးကြီးလာပြီလို့လည်း Davis ကပြောပါတယ်
။ The species we grow occur in very narrow climatic envelopes.
တင်းတော်တဲ့ရာသီဥတုမျိုးရှိတဲ့ဒေသတွေလောက်မှသာကျွန်တော်တို့ရဲ့ကော်ဖီပင်တွေရှင်သန်နေတာပါ။ဆိုလိုတာကရာသီဥတုပြောင်းလဲသွားရင်အပူချိန်မြင့်တက်လာပြီးမိုးနည်းသွားမယ်ဆိုရင်coffee site ပို့တင့်တော်တဲ့ဒေတာပျောက်ကွယ်သွားမှာပ
ါ coffee site တွေပြပတင်ပို့ပြီးတော့အထက်ကဝင်ငွေရှာနေကြတဲ့နိုင်ငံတွေအတွက်တော့ကြာဟာသတင်းဆိုးတစ်ခုဖြစ်ပါတယ်ကမ္ဘာတစ်ဝှမ်းမှာမြန်မာအပါအဝင် coffee site တောင်သူပေါင်းဖြန်းမြသန်းတရာလောက်ရှိတာပါရာသီဥတုပြောင်းလဲမှုဟာတောထဲမှာအလေးကျပေါက်တဲ့ coffee ပင်တွေအပေါ်မှာလည်းချိန်ချောင်နေတာပါဒါကြောင့်လဲ Davis နဲ့လှုပ်ဖော်ကံမတွေကအဲ့ဒီ coffee ပင်တွေကိုတောတောင်တွေထဲမှာလိုက်ရှာနေကြတာဖြစ်ပါတယ
် We don't want to be in the situation where we find ourselves requiring
တော်တော်နေထဲမှာကော်ဖီပင်အရင်းတွေနဲ့သူ့ရဲ့မျိုးရိုးဗီဇတွေလိုအပ်လာလို့သွားရှာဖွေကြတဲ့အချိန်ရောက်တော့မှအဲ့ဒီကော်ဖီရိုင်းတွေမျိုးတုံသွားပြီဆိုတာသိလိုက်ရတာမျိုးတော့မဖြစ်ချင်ပါဘူး
။နောက်ဆုံးလေ့လာမှုတစ်ခုအရတက္ကပါလုံးကတစ်ဆေတွေကိုစုဆောင်ထားတဲ့ကမ္ဘာတစ်ဆေဗန်နိုက်ကြီးမှာကော်ဖီမျိုးစိတ်ပေါင်းတစ်ဝက်လောက်ရှိမနေသေးတာကိုသိလိုက်ရတဲ့အတွက်အဲ့ဒီကြံနေသေးတဲ့ကော်ဖီမျိုးစိတ်တွေရှာဖွေစုဆောင်ဖို့အချိန်ဖြုံးနေလို့မဖြစ်တော့ဘူးလို့ Davis နဲ့သူ့ရဲ့လှုပ်ဖော်ကံမဲ့တွေကပြောပါတယ်ရှင်။
နန်းလောင်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့ American ပြည်ထောင်စုမှာထူးထူးခြားခြားဖန်တီးထားတဲ့အိမ်မွေးတရိစံစိတ်ယူလေးတွေကမှတ်ညံအားနည်းလာတဲ့အသက်အရွယ်ကြီးရင်သူတွေအတွက်ဖြည့်သိမ့်စရာကုသနည်းတစ်မျိုးဖြစ်လာနေတဲ့အကြောင်းမှာကလေးအယုတ်ပစ္စည်းထုတ်ကုမ္ပဏီတစ်ခုမှအလုပ်လုပ်ခဲ့ကြတဲ့ဝန်ထမ်းဟောင်းတွေကသူတို့အလုပ်လုပ်ခဲ့တဲ့ကုမ္ပဏီအမှတ်တံဆိပ်ကိုပြန်ဝယ်ပြီးတော့အသက်အရွယ်ကြီးရင်တဲ့သူတွေအတွက်အထောက်အကူဖြစ်စေမဲ့အနားမှာအဖော်လုပ်ပေးနိုင်တဲ့အိမ်မွေးတရိစံစိတ်ယူတွေကိုဖန်တီးခဲ့တာပါဒီအကြောင်းကို Arash Arbasadi ပေးပို့တဲ့သတင်းကိုမက်ခင်ဖြူတွေကပြောပြပေးပါမယ်ရှင
် Helen Nicholas ဟာ1990ပြည်လွန်နှစ်တွေတုန်းကမိသားစုနဲ့အတူ Florida ပြည်နယ်မှာနေထိုင်ခဲ့တဲ့သူပါအဲ့ဒီမတိုင်ခင်တုန်းကတော့ရှီကာဂိုမြို့အနီးမှာစားတောက်ဆိုင်တချို့ကိုပိုင်ခဲ့တဲ့သူလည်းဖြစ်ပါတယ
် My mom was real good with finances balancing her checkbook She came in to see me one day with a check
ကျွန်တော်အမေကငွေကြေးစရင်းစရာလောက်တာတိတ်ပိုင်နိုင်ပါတယ်တရက်မှာချက်လက်မှတ်တစ်စောင်းနဲ့ကျွန်တော်စီရောက်လာပြီး Mike ဒါပါလဲလို့မေးပါတယ်ကျွန်တော်ကလည်းဘာကိုမေးတာလဲဘာလို့ချင်လို့လဲဒါကအမေချက်လက်မှတ်လေကျွန်တော်ဘာလို့ရမလဲလို့မေးလိုက်ပါတယ်အဲ့ဒီနောက်တော့အမေတခုခုဖြစ်နေပြီဆိုတာကိုကျွန်တော်သတိထားမိလိုက်ပါတယ်
ဟယ်လန်နီကိုလတ်စ်ရဲ့တားဖြစ်သူပြောပြခဲ့တာပါ 3 million ရဲ့ယောဂသူခန်းစားနေရတဲ့ဆိုတော့2012ခုနှစ်မှာဆရာဝန်တွေကရှာတွေ့ခဲ့တာပါပြီးခဲ့တဲ့လပိုင်းတွေအတွင်းမှာတော့ဒီယောဂတတရာရစေမဲ့ကုထုံးတစ်တမျိုးနဲ့သူ့ကိုစမိတ်ဆက်ပေးခဲ့ပါတယ်လူတွေဖန်တီးထားတဲ့အိမ်မွေးတိရစ္ဆာန်ဆက်ရုပ်ကလေးတွေနဲ့တတရာရစေတဲ့နီးပါနီကိုလတ်စ်အပါဝင်အုံနောက်မညံအားကဆင့်ကလေးဖြစ်နေတဲ့အသက်အရွယ်ကြီးရင်သူတို့ချို့ကိုဒီနီးနဲ့မိတ်ဆက်ကူတာပေးနေတာပါဒီဆက်ရုပ်လေးတွေကိုတော့ Hasbro ကုမ္ပဏီဝန်ထမ်းဟောင်းတစုကဖန်တီးခဲ့ကြတာပါအရင်ကသူတို့အလုပ်လုပ်ခဲ့ပူးတဲ့အရုပ်ကုမ္ပဏီရဲ့တစိ့တစ်ပိုင်းကိုပြန်ဝယ်ပြီးတော့အသက်အရွယ်ကြီးရင်သူတွေကိုအထောက်အကူပေးနိုင်မဲ့အိမ်မွေးတိရစ္ဆာန်ဆက်ရုပ်တွေဖန်တီးခဲ့ကြတာပါအိမ်မွေးတိရစ္ဆာန်တွေနဲ့ထိတွေ့မှုကဘဝအပြောင်းအလဲဖြစ်စေနိုင်တယ်လို့3 million ယောဂခံစားနေရသူတွေကိုပြုစုစောင့်ရှောက်ပေးနေသူတွေကပြောပါတယ
် The stimulation is keeping everyone animated.
သူတို့မှာအဖော်ရီရှိနေတဲ့အတွက်စိတ်ကြည်ရင်းလန်းဆန်းပြီးအချင်းချင်းယဉ်ညီချစ်ကြည်မှုရစေတယ်လေ။အဲ့ဒီလိုအဖော်ရီကြောင့်ဖြစ်တဲ့ဆက်ဆံရေးမျိုးဆိုတာရှော့တွက်လို့မရဘူးလေ
။အိမ်မွေးတိရစ္ဆာန်တွေကသူတို့ရဲ့လူနာတွေကိုပျော်ရွှင်မှုပေးနိုင်တယ်လို့ Templeman House ပြုစုစောင့်ရှောက်ရေးကကDiana Barnes ကလည်းပြောပါတယ
်။ Even though it's robotic and it's a toy, it's not seen as that.
ဆက်ရုပ်ဆိုပေမဲ့လည်းဒါစကားစရာအယုတ်ပါ။ဒါပေမဲ့ကျမတို့ဆီကအဖိုးအဖွားတွေကတော့အဲ့လိုမမြင်မဲနဲ့တကယ်ကိုအိမ်မွေးခွေးလို့ပဲမြင်နေကြတာပ
ါအမေရိကန်ပြည်ထောင်စုမှာအယ်ဇိုင်းမာလို့ခေါ်တဲ့မှတ်ဉာဏ်အားကျဆင်းပြီး3မီလီယောတဲ့ယောဂါခံစားနေရတဲ့သူပေါင်းခန့်မှန်းချီ9,000သိန်းလောက်ရှိပါတယ်ဒီလိုယောဂါသည်တွေအတွက်ဒီအမွေးပွားပွားအိမ်မွေးတိရစ္ဆာန်ဆက်ရုပ်ကလေးတွေကတနည်းမှာအခိုက်အတန့်ကာလလေးတစ်ခုပဲဖြစ်ဖြစ်ဒီအ ਨੇ ဆုံးသူတို့အတွက်ပျော်စရာစိတ်သက်သာရာရစေတာပဲဖြစ်ပါတယ်ရှင
်မခင်ဖြူထွေးတင်ပြပေးခဲ့တာပါဒီကနေ့ညနေပိုင်းတွေ့သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ည9နာရီမှထုတ်လွှင့်မဲ့ VOA အစီအစဉ်တွေမှာတော့မြမအေးသုံးသက်ချက်၊မြမပြည်မပေးစာများ၊ပြည်ရင်းသတင်းသုံးသက်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုတော့အစီအစဉ်တွေအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုသားညွန့်ကပြောပြပေးပါရှင်။
ကံပြည်တော်စုမှာဆိုးရလုပ်ငန်းတွေဒစိတပိုင်းရပ်ထားရတာကိုဆုံးသတ်နေကြိုးပမ်းမှုတရအနေနဲ့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့တင်းကျပ်တဲ့လူမှုကြီးကြပ်ရေးမူဝါဒတွေကိုဒီမိုကရက်တွေနဲ့ညှိနှိုင်းဖို့အစိုးဖြူချက်တရအစီအစဉ်ကကန့်လန့်ပါတယ်။ဒါပေမဲ့လည်းသူ့ရဲ့မိကုံးမပြောခင်ကတည်းကကိုပဲအတိုက်ခံဒီမိုကရက်ပါတီဘက်ကဒီကန့်လန့်ချက်ကိုပယ်ချပြီးသားပါ။ရပ်ထားတဲ့ဆိုးရလုပ်ငန်းတွေကိုအရင်ပြန်ဖွင့်တော့မှညှိနှိုင်းမှုတွေလုပ်နိုင်မယ်ဆိုပြီးတော့ဒီမိုကရက်ဘက်ကတုံ့ပြန်ထားပါတယ်။ဆိုးရနေ့လပိုင်းတော့ကအင်ပီရောကနေပြီးတော့တရအထုတ်လို့နေအဲ့ဒီမိကုံးထဲမှာတော့လူမှုကြီးကြပ်ရေးကိန်းတွေထိန်းချုပ်မှု Federal Winter နောက်ထပ် 2,950 ထပ်ထားပြီးတော့290ကီလိုမီတာရှည်ရှိတဲ့မက္ကဆီကိုနယ်စပ်မှာတမရီတိုင်းခတ်ရေးဒေါ်လာ 5.9 ဘီလီယံသူအစုပြုပါတယ်။အပြန်လာအပြစ်တော့ဒီလူမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့သူမူလတုန်းကဖျက်သိမ်းမှုရထားတဲ့အစီအစဉ်နှစ်ခုကိုအပေးယူလုပ်မယ်ဆိုပြီးကန့်လန့်ပါတယ်။ဒါကာလို့ခေါ်တဲ့ American ပြောင်းစုတဲ့ Clayboard မှာရောက်ရှိလာသူတွေကိုကာကွယ်ရေးအစီအမံပေးရေးနဲ့ TPS ကိုခေါ်တဲ့ဒီ Latin America နဲ့ Africa နိုင်ငံချုပ်ကရွှေပြောင်းသူတွေကိုပေးထားတဲ့ယာယီအကာအကွယ်ပေးအစီအစဉ်ဖြစ်ပါတယ်။ပဒိနျက်ကကူစရီပြင်ဆင်ရေးဆွဲတဲ့ Bridge at Agya Dreamers လို့ခေါ်တဲ့ဒီ American ကိုခရီးဘွားမှာတရားမဝင်ရောက်လာတဲ့ခုနှစ်သိန်းဒေးတောင်းကိုလုတ်ခွင့်ဆက်ပြီးတော့လုတ်လုတ်ခွင့်ရုတ်သိမ်းခံရလို့ရှင်လေခဏပြန်ပို့မဲ့ရေးကနေပြီးတော့၃နှစ်ဆိုင်ငံ့ပေးထားမှာဖြစ်ပါတယ်။ဒါပေမဲ့လည်းအောက်တိုဘာဥက္ကဋ္ဌနက်စီပလိုစီကတော့ဒီကလန့်ချက်တွေဟာမူလကလေးကသူတို့ကန့်ကွက်ထားတဲ့ကလန့်ချက်တွေဖြစ်လို့လက်မခံနိုင်တဲ့အကြောင်းနဲ့အခုသမ္မတရဲ့ကြိုးပမ်းမှုဟာစစ်ကောင်စင်နာကောင်နဲ့လုပ်တာမဟုတ်ဘူးဆိုပြီးတော့တုံ့ပြန်ထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့လာမယ့်သမ္မတရွေးကောက်ပွဲအတွက်အဆိုပြုမှုလုပ်ငန်းစဉ်တွေလုပ်နေရမှာအခုတနင်္ဂနွေမှာအဆုံးသတ်သွားပြီဖြစ်ပါတယ်။သမ္မတအရှရစ်ဂန်ဒီနဲ့သူ့ရဲ့မဟာမိတ်ညွန်မောင်းအဖွဲ့တွေကအဗ်ဒူလာတို့ဟာသမ္မတကိုယ်စားလှယ်စီးနေမှာပါဝင်နေပါတယ်။အခုလိုဒီရွေးကောက်ပွဲလုပ်ငန်းစဉ်တွေမဆက်ခင်ကလေးမှာပဲဒီကနေ့မနေ့အစောပိုင်းကတော့အာဖဂန်ရှေ့ဘက်ခြမ်းကလူကားခိုင်နဲ့မှာအစိုးရရင်နှီးတစ်ခုကိုတေခံပုံခွဲတိုက်ခိုက်တာကြောင့်လူငယ်ဝန်ထမ်းရှေ့ဦးထက်မင်းတေဆုံတဲ့ဖြစ်ရရှိခဲ့ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုသားညွန်ကပြောပြပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမဆူမုံဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်အခုကျမတို့ထုတ်လွှင့်တဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကထုတ်လွှင့်ပေးမယ် VOA TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင် VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်နောက်ထပ်2နာရီအကြာည9နာရီအစီအစဉ်မှာကျမတို့တစ်ခါပြန်ဆုံကြရအောင်ပါရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
။